မြန်မာဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ WIWM ကစုဆောင်းထားတဲ့မြမရာဇဝတ်မှုဆိုင်ရာတပ်သေးအထောက်အထားတွေကိုတရားရုံးတွေခုံရုံးတွေမှာအသုံးပြုတရားစီရင်နိုင်ရေးဆောင်ရွက်နေပါတယ်။စက်တင်ဘာလ13ရက်နေ့ကဂျနီဗာကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့48ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာ WIWM အဖွဲ့ခေါင်းဆောင်ကအခုလိုပြောခဲ့တာပါ။မတ်တန်ကီထိုက်ကစူးစီးတင်ပြမှာပါရှင်။
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီက2018ခုနှစ်စက်တင်ဘာမှာဖွဲ့စည်းခဲ့တဲ့ WIWM မြန်မာဆိုင်ရာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကမြန်မာနိုင်ငံတွင်းဆိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတက်တဲ့အထောက်အထားတွေကိုစူးစီးနေတာဖြစ်ပါတယ်။စူးစီးရယူထားပြီးတဲ့တက်တဲ့အထောက်အထားပေါင်း2,200နီးပါးရှိနေပြီလို့ပြောဆိုထားတဲ့WIWM အဖွဲ့ကဒီသက်သေတွေကိုကဘာတဝန်းကတရားရုံးတွေခုံရုံးတွေမှာအသုံးပြုနိုင်ရေးအတွက်ကြိုးစားနေတဲ့အကြောင်းအဖွဲ့ခေါင်းဆောင်နီကိုလတ်စ်ခွန်ဂျီယမ်ကလူ့ခွင့်ရေးကောင်စီမှာပြောပါတယ
် As regards to our cooperation with tribunals and courts that could potentially use our evidence it's something
ကျွန်တော်တို့ရဲ့သက်သေအထောက်အထားတွေကိုအသုံးပြုနိုင်ရေးအတွက်ခုံရုံးနေတရားရုံးနေနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ကျွန်တော်တို့လုပ်နေပါတယ်။နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေနဲ့မနေ့ကမှကျွန်တော်တို့တွေ့ဆုံပါမယ်။ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ထားမှုတွေကိုတရားရုံးနေနဲ့ခုံရုံးနေမှာအသုံးပြုပြီးနောက်ဆုံးမှတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကတိတ်ပြီးအရေးကြီးလာတယ်ဆိုတာကိုကျွန်တော်တို့နားလည်ပါတယ်။ကျွန်တော်တို့ကတရားရုံးလည်းမဟုတ်ခုံရုံးလည်းမဟုတ်ပါဘူး။ဒါကြောင့်အမှုဖွင့်နိုင်ရင်းနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးအတွက်တခြားသူတွေကိုအားကိုးရမှာပ
ါမြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့ရာဇဝတ်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေချောင်းအရစီရင်လိုတဲ့ကဘာတလွားကခုံရုံးတွေတရားရုံးတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေး WIWM ဘက်ကလက်တွေ့လုပ်နေတယ်လို့လည်းအဖွဲ့ခေါင်းဆောင်မစ္စတာခွန်ဂျင်ကလူ့ခွင့်ရေးကောင်စီမှာရှင်းပြခဲ့ပါတယ်
And so for example there also is proceedings in Argentina where there is
ဥပမာအဖြစ် Argentina မှာတရားဥပဒေကြောင်းအရဆောင်ရွက်နေတဲ့ကိစ္စတစ်ခုရှိပါတယ်။တရားရုံးရဲ့ Universal Jurisdiction နိုင်ငံတကာစီရင်ပိုင်ခွင့်ပြဋ္ဌာန်းချက်နဲ့မြန်မာနိုင်ငံတွင်းကရာဇဝတ်မှုတွေကို Argentina အနေနဲ့စုံစမ်းစစ်ဆေးမလားဆိုတဲ့အမှုကိုအယူခံရုံးကိုတင်သွင်းထားပါတယ်။ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကိုရှင်းပြဖို့နောက်ပြမှုတွေအတွက်တာဝန်ရှိသူတွေကိုတရားမျှတစွာအပြစ်ပေးစင်ရင်လိုတဲ့ခုံရုံးတွေတရားရုံးတွေနဲ့ကျွန်တော်တို့ရဲ့အချက်အလက်တွေကိုမျှဝေရေးလုပ်ပိုင်ခွင့်ကိုလည်းရှင်းပြဖို့အတွက်အာဂျင်တီးနားအာဏာပိုင်တွေကိုဆက်သွယ်ခဲ့ပါတယ်။အလားတူအခွင့်အလမ်းမျိုးတွေကိုလည်းကျွန်တော်တို့ဘက်ကဆက်ပြီးရှာဖွေသွားမှာပါ။
ဆွေဇလာနိုင်ငံဂျီနီဗာမှာစက်တင်ဘာလ13ရက်နေ့ကစတင်တဲ့48ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီပုံမှန်စည်းအဝေးမှာ WIWM ရဲ့တတိယမြောက်မြန်မာဆိုင်ရာအစီရင်ခံစာကိုလည်းတင်သွင်းပါတယ်။မြန်မာနိုင်ငံတွင်းကဆိုးရွားတဲ့ရာဇဝတ်မှုဆိုင်ရာအထောက်အထားတွေကိုစုဆောင်းရယူနေတဲ့ WIWM အဖွဲ့နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းသွားပါတယ်။တက်တဲ့အထောက်ထားပေးပို့သူတွေနောက်တက်တဲ့ဖြစ်လာနိုင်သူတွေဘေးကင်းလုံခြုံမှုရှိစေရေးနိုင်ငံတကာကကူညီဆောင်ရွက်ပေးကြဖို့လဲမစ္စတာခွန်ဂျီယမ်ကတိုက်တွန်းပါတယ်။အရှေ့တောင်အာရှဒေသတွင်းနိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်နိုင်ဖို့သူကမျှော်လင့်ထားပါတယ
်။ Entity our mechanism is completely
ကျွန်တော်တို့အဖွဲ့ဟာအာဆီယံရဲ့အချက်၅ချက်ပါအစီအစဉ်ညီမှန်းချက်တွေနဲ့လည်းအပြည့်အဝကိုင်းညီမှုရှိပါတယ်။မြန်မာနိုင်ငံအတွင်းအချမ်းဖတ်မှုတွေရှော့ချရေးဆိုတဲ့ပထမဆုံးအချက်ပါနိုင်ငံတကာရာဇဝတ်မှုအထောက်အထားတွေကိုကျွန်တော်တို့စုဆောင်းဖို့ကြိုးစားနေပါတယ်။ဒီသက်သေအထောက်အထားတွေကိုအသေးချာစုစည်းရယူပြီးပြစ်မှုကျူးလွန်သူတွေနောက်ထပ်ပြစ်မှုကျူးလွန်ဖို့အလားအလာရှိသူတွေကိုသတင်းစကားပေးဖို့ဖြစ်ပါတယ်။သက်သေအထောက်အထားတွေကိုစုဆောင်းရယူမှုဟာဆိုရင်အာဆီယံကတောင်းဆိုထားတဲ့အကြံဖက်မှုတွေအစုံသက်ရေးဆိုတာနဲ့ကိုက်ညီမှုရှိပါတယ်။ဒီကိစ္စတွေအားလုံးအတွက်အာဆီယံနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းမျှော်လင့်ပါတယ်။
မြန်မာဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုအမေရိကန်ကအခိုင်အမာထောက်ခံကြောင်းလဲလူ့ခွင့်ရေးကောင်စီအစည်းအဝေးမှာအမေရိကန်ဘက်ကပြောဆိုခဲ့ပါတယ်
The United States reiterates its strong support for the independent investigative
မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရားကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ် IIMM ရဲ့စုံစမ်းစစ်ဆေးဆောင်ရွက်မှုတွေမှာတိုးတက်မှုတွေရှိတဲ့အတွက်လည်းချီးကျူးပါတယ်မြန်မာပြည်သူတွေမျှော်မှန်းတဲ့အတိုင်းလူ့ခွင့်ရေးကိုလေးစားလိုက်နာပြီးငြိမ်းချမ်းကျေဝါတဲ့ဒီမိုကရက်တစ်နိုင်ငံဖြစ်ရေးအတွက်ရက်ဆက်ကြမ်းကြုတ်မှုတွေထပ်ပြီးဖြစ်မလာအောင်ကာကွယ်ရေးဘေးဒဏ်သင့်ခံရသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရေး ဖြစ်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူအဖြစ်ပေးနိုင်ရေးဟာတိတ်ကိုအရေးကြီးပါတယ်
။မြန်မာနိုင်ငံတွင်းမှာလက်ရှိဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာယုံကြည်လက်ခံနိုင်ပွဲရှိတဲ့ယုံကြည်စိတ်ချရတဲ့အစဉ်ခံချက်တွေအလုံးနဲ့ပတ်သက်ပြီးမြန်မာအပါအဝင်မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးတို့ပူးပေါင်းဆောင်ရွက်ကြဖို့လဲအမေရိကန်ကတိုက်တွန်းထားပါတယ်ရှင်။